အပယ်ကုမ္ပဏီကိုပူးပြီးတည်ထောင်ခဲ့တဲ့ကွယ်လွန်မှု Steve Jobs ကပထမဆုံး iPhone ကိုထုတ်ပြီးခဲ့တာ10နှစ်ပဲရှိပါသေးတယ်။အဲဒီချိန်ကလေးက smartphone စီးကွက်မှာတခြားကုမ္ပဏီနဲ့ပြန်ဆိုင်မှုကတိုက်ပွဲကြီးတစ်ခုလိုဖြစ်လာတာပါ။ကုမ္ပဏီတစ်ခုကတခြားကုမ္ပဏီထက်ပိုတောင်အောင်အတီးအကျဉ်းစူးစမ်းနေပါလေ။ Samsung နဲ့ LG တို့ကဒီနှစ်အတွက်သူတို့ရဲ့ဖုန်းအသစ်ကိုထုတ်ထားပြီးပါပြီ။ဒါကြောင့်လည်း iPhone 8အပေါ်မျှော်လင့်ချက်တွေကတိတ်ကိုမြင့်မားပါလေ။ iPhone အသစ်မှာဘာတွေများပါလာပါသလဲ။စမတ်ဖုန်းအသစ်မှာသုံးဆွဲသူတွေအတွက်မရှိမရှိတဲ့တကူကူမပါဘူးဆိုရင်ဖုန်းအသစ်ထုတ်တာဘာမှအတိတ်တည်းရှိမှာမဟုတ်ပါဘူး။ဒါပေမဲ့ဒီနေ့ကထွက်တဲ့ iPhone 7ဟာသူ့အရင် iPhone 6နဲ့နည်းနည်းပဲပိုကောင်းတာကြောင့်ပြိုင်မက်တွေကခက်မြန်မြန်နဲ့အသာရသွားကြတယ်လို့ Mobile Geeks အဖွဲ့က Nico Scott ကပြောပါတယ
်။ Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with a
ကုမ္ပဏီတိုင်းကစိတ်ကောင်းတဲ့ဖုန်းတွေထုတ်လာကြပြီးတော့iPhone 7မှာပါရာရီထက်တကယ်ကိုပိုကောင်းကြပါတယ်ဆိုတော့မတရားကိုကောင်းပြီးအရေးသွေးပါလွန်နဲ့ဖုန်းမျိုးဖြစ်မှာပဲတခြားဖုန်းတွေနဲ့ကွဲပြားမှာပါ
အခုဟာအားလုံးကညံတူးလို့ခေါ်တဲ့ AI နဲ့ပတ်သက်တာကြီးတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဒီကရေဘတ်ကဘာလင်မှာလုတ်သွားတဲ့နိုင်ငံတကာလျှက်စစ်ပစ္စည်းပြပွဲမှာတရုတ်ကုမ္ပဏီဟာဝေးကသူတို့ရဲ့ smartphone processor အသစ်ကိုထုတ်ပြပါတယ်အရင်ကတော့ cloud ပေါ်မှာလုတ်ခဲ့တဲ့အလုပ်တွေကိုဒီ processor အသစ်နဲ့လုပ်နိုင်ပြီလို့ Huawei ကုမ္ပဏီရဲ့ CEO Richard Yu ကပြောပါတယ
်။ We call neural network processor
ဒါကို neural network processor လို့ကျွန်တော်တို့ခေါ်ပါတယ်။တိတ်ကိုသေးပါတယ်။သေလုံးပါတယ်ဟုတ်တယ်မလား။ဒါပေမဲ့သူ့အထက်မှာ transistor ဘယ်နှလုံးပါတယ်လဲမှန်းကြည့်နိုင်မလား။ခမ်းမှန်းကြည့်ပါဦး။ဒီလောက်သေးတဲ့ chip ပြားလေးထဲမှာ transistor ပေါင်း 9.5 billion ပါပါတယ်
။ cloud ကနေလို့တာက Apple ရဲ့ Siri နဲ့Google ရဲ့ OK Google တို့လို့လို့တာကိုနည်းနည်းတော့နှီးစီပါတယ်။ဒါကြောင့်လဲ processor နဲ့လို့လို့ရပြီဆိုရင်တော့ပုံမြန်လာမယ်လို့ Nico Scott ကမြင်ပါတယ
်။ The thing that can happen on the phone, it would decrease latency time and actually make the phone
အဲ့တော့တချို့ကဖုန်းပေါ်မှာရလာမယ်ဆိုရင်နှောင့်နှေးတာပုံနေသွားပြီးတော့ဖုန်းရဲ့လုံနိုင်စွမ်းအများကြီးပိုပြီးထက်မြက်လာမှာပါ။အ
ဲ့ဒါပြင်တော့ iPhone အသစ်မှာနည်းနည်းချင်းအပြည့် OLED screen နဲ့ဝိုင်လက်စ်နဲ့အားသွင်းတဲ့ဖုန်းမျိုးစားတွေလည်းပါလာပါတယ်။ဒါပေမဲ့လည်းအဲ့အရာတွေကတခြားဖုန်းတွေမှာအရင်ပါထားပြီးကြပါ။ကြီးမားတဲ့အချက်တစ်ခုအနေနဲ့ပါလာတာကတော့စိတ်ဉဏ်ပြီးအတိအကျနဲ့လူမျက်နှာကိုမှတ်ထားနိုင်တဲ့စွမ်းရည်ဖြစ်ပြီးလက်ပုံနဲ့ဖွင့်ရတာအဆုံးသတ်ပါမှာပါ။ဒါပေမဲ့ Apple ပစ္စည်းတွေရဲ့အရေးကြီးတဲ့နောက်ချက်တစ်ခုကိုလည်း Michael Jobs ပြည်လူပွားလို့ကြမ်းကြင်တွေကထောက်ပြကြပါတယ်။
It's creating these experiences, making it simple, making it easy for people to use. That's what's more important.
ရိုးရိုးလေးနဲ့လူတွေအသုံးပြရလွယ်အောင်လုပ်ထားတာပါအဲ့ဒါကပိုရေးကြီးပါတယ်အဲ့ဒါဟာ Apple ကတိတ်ကိုကောင်းကောင်းလုပ်နိုင်တဲ့ကိစ္စပါ
စက်တင်ဘာလ2ရက်နေ့မှာ iPhone အသစ်နဲ့အတူ Apple ရဲ့တခြားထုတ်ကုန်တွေကိုလည်းထုတ်ပြပါတော့ညာလက်ဝီတွေဟာနေရာမျိုးမျိုးမှာကျန်နေနိုင်တယ်ဆိုတော့ကျွန်တော်တို့သိထားပြီးသားပါဒါပေမဲ့လည်းအခုတော့ Digital ဓာတ်ပုံကနေလက်ဝီတွေကိုခိုးယူလို့ရတဲ့နည်းပညာရှိနေပါပြီတဲ့နိုင်ငံသမားတွေအစိုးရတွေနဲ့အားကစားသမားအကြော်မော်တွေအပါအဝင်လူပေါင်းများစွာဟာငင်းကြရင်တင်ဂီတာဒါမှမဟုတ်ဇီတင်ဂီတာဖြင့်လက်နှောင်းထောင်းပြီးရိုက်ထားတဲ့ဓာတ်ပုံတန်းပေါင်းများစွာကိုလူမှုကွန်ရက်ဆာမျက်နှာတွေမှာနေ့စဉ်လိုတင်နေကြတာပါအဲ့ဒီလက်တွေပေါ်ကလက်ဝီရာတွေကို3မီတာထိအကွာကနေ Digital Camera ကောင်းကောင်းတုံးပြီးတော့ဓာတ်ပုံကနေတဆင့်ခိုးယူလို့ရတယ်ဆိုတာဂျပန်သူတွေတွေ့လိုက်ကြပါတယ်ဇာလက်ကလုံးဝနှီးပါးကိုတူးနေပါတယ်တော်ကိုတွေ့ရှိခဲ့တဲ့ဂျပန်ပညာရှင်အီဆာအိုအီချီဆန်ပြောတာကအ
ဲဥပမာဆက်ကရာရှိနေတဲ့ဆူနမင်းဆေးကင်မရာတို့သောက်ချက်ရှိက
စီမွန်ဈေးကွက်ထဲကကင်မရာကိုတုံးပြီးလက်ပွေပေါ်မှာအခြေခံတဲ့အချက်အလက်ကိုထုတ်ယူတာကဘာမှကျွန်တော်တို့ပထမဆုံးပါပဲ
ဒါပေမဲ့လည်းမပူပါနဲ့ဒီတုတေတီတွေကပဲဖြည့်ရှင်နေထုတ်ထားပါလေလက်ပွေတွေကိုခိုးယူလို့မရအောင်လက်ချောင်းနဲ့ဆန်တဲ့ဘိုင်ယိုမက်ထရစ်အကာလေးတွေကိုထုတ်ထားတာပါအဲ့ဒီစတစ်ကာအကြည့်လေးတွေကိုလက်သေးအလှပြင်ကြားနဲ့အက်ခရစ်လစ်ဆေးရည်သုံးပြီးတော့လှုပ်ထားပါတယ်။ဒါကအခုထိတော့တကယ်မရှိသေးတဲ့ပြဿနာတစ်ခုအတွက်အဖြေတရက်ပါ။ဓာတ်ပုံတွေကနေဖက်ကာရီကလက်ကွေတွေကိုခိုးယူနေတဲ့အထောက်အထားမရှိသေးပေမဲ့လှုပ်လာနိုင်တယ်လို့အီချီဆန်လို့သူတေတီတွေကပြောပါတယ်
။မချင်းအင်းချိုဖေးကိုဆက်ပြီးတော့ကတန်ကြီးလိုက်စမစတဲ့ဟိုက်တော့ရခြင်းနိုင်ပါဆ
ိုလက်ကွေခိုးခံရမယ်၊မိတူပွားနိုင်မယ်ဆိုရင်အတူတွေထုတ်လာနိုင်မှာပါ။ဒါကိုသုံးပြီးဖုန်းကိုဖွင့်ဖို့ဒါမှမဟုတ်အိတ်ခမ်းလိုကန့်တက်နေရာတစ်ခုကိုဝင်ဖို့အတွက်တခြားလူတယောက်ဖြင့်ဆန်ဆောင်နိုင်ပါတယ်
။ဘိုင်ယိုမက်ထရစ်အကာလေးတွေကိုတော့အနည်းဆုံးနောက်နှစ်နှစ်အထိဈေးကွက်ထဲမှာရအောင်မှာမဟုတ်ပါဘူးခင်ဗျာ အမေရိကန်မျိုးကနေအမေရိကန်နိုင်ငံသားတွေကိုအကသာတွေပို့ပြီးတဲ့ဒုံးရင်တွေဟာအကသာတိပံဘာသာရမှာလုတ်ကန်နေပြီးပေါ်လာနိုင်ပါတယ်။2012ခုနှစ်မှာအကသာလွန်မြောက်ရင်အစီအစဉ်ကိုရပ်လိုက်ပြီးကြတာဆိုရင်ဒါဟာပထမဆုံးချိန်ဖြစ်ပါလိမ့်မယ်။ Voyager 2အကသာယာဉ်ကကျွန်တော်တို့နေစနစ်ရဲ့အပြင်မဲ့အဆုံးကိုချဉ်ကပ်နေပြီး Cassini အကသာယာဉ်ကစနေဂျိုရဲ့ဒေလူရဲကိုစပြီးဝင်ရောက်နေပြီမှာပဲ။ United Launch Alliance ဒုံးရင်စက်ရုံကလုတ်သားတွေဟာအမေရိကန်အာကာသစူးစမ်းလေ့လာရေးနောက်တစ်ဆင့်အတွက်ပြင်ဆင်နေကြပြီလို့အဲ့ဒီ United Launch Alliance က Mechanical Engineer တူဖြစ်သူ Anton Kolomias ကပြောပါတယ
် Within this rocket factory we have about 23 24 missions in work at any given
ဒီဒုံးရင်စက်ရုံနဲ့နေ့တစ်နေ့ရဲ့အချိန်တစ်ခုမှာလုပ်ငန်းပေါင်း23ခု24ခုလောက်လုပ်နေတာပ
ါတမယောကြအားဖြင့်ကုန်ပစ္စည်းတွေစိတ်ပန်စူးစမ်းလေ့လာရေးစိတ်ဥတည်ထဲသွားတဲ့ Atlas နဲ့ Delta တို့ဒုံးရင်တွေကို United Launch Alliance ကစောက်ပေးခဲ့တယ်လို့ Anton Kolomias ကပြောပါတယ်
Over the last 10 years United Launch Alliance has assembled and launched rockets for more than 150
လူငယ်ရဲ့စနစ်အတွင်းစီးစဉ်150ကျော်အတွက်ဒုံးရင်တွေကို United Launch Alliance ကတပ်ဆင်ပြီးတော့တွတ်တင်ပေးခဲ့ပါတယ် Curiosity Rover တွတ်တင်ခဲ့တဲ့အင်္ဂါဂျိုတိုက်ပန်တပ်ခွဲခန်းဆိုင်ရာလုပ်ငန်းကနေ Juno Mission အထိပါဝင်ပါတယ်အခုတော့လူမောင်းတဲ့အာကာသယာဉ်တစ်ခုပို့လုပ်လာနေပြီးဒီလိုအာကာသယာဉ်မျိုးတွေအမေရိကန်မျိုးပေါ်ပြန်ရောက်လာဖို့လုပ်နေပါတယ်
။ဒီချိန်တွေကအာကာသယာဉ်မျိုးတွေကိုအာကာသတဲကနေကမ္ဘာမြေစီအသွားပြန်တည်ယူပို့ဆောင်ပေးဖို့ပစ္စည်းတွေနဲ့စနစ်တွေကိုစပြီးထုတ်လုပ်ဖို့ရာငွေရတဲ့အာကာသနည်းပညာအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေအတွက်လမ်းပွင့်သွားစေမှာပါ။ဒါနဲ့ပတ်သက်ပြီး United Launch Alliance ရဲ့ထုတ်ကုန်ပစ္စည်းညှင့်တင်ရေးကြောင့်ကျန်သူရှန်နွန်ခေါဂင်းက
So this is really history in the making. This is really the Apollo era for the next generation. This is inspiring.
ဒါကရာဇဝင်ကိုထုတ်ပြန်နေရပါ။ဒါဟာအပိုလိုကာလမျိုးဆက်ဖြစ်ပါဝင်။နောက်မျိုးဆက်တွေအာကာသနဲ့ပြန်ပြီးကျွမ်းဝင်လာဖို့စီးပွားဖြင့်အာကာသစူးစမ်းလေ့လာရေးအနာဂတ်မှာသူတို့ရဲ့လမ်းကိုဖောက်ဖို့ရာသူတို့လုပ်နိုင်တာကိုတကယ်ပဲစမ်းသပ်ဖို့အားပေးဆောင်ကြပါလေ
။လူပါတဲ့အာကာသရင်တစ်စိမ်းအပါဝင်စမ်းသပ်ပြန်တမ်းမှုအများကြီးကိုတော့နောက်နှစ်မှာစလုပ်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ။